နယူးဇီလန်နိုင်ငံခရစ်စ်ချတ်မြို့ကဗလီနှစ်ခုမှပြီးခဲ့တဲ့တောက်ချန်လေးကပြစ်ခတ်မှုတွင်သူဆုံးသွားသူတွေကတချို့ကိုမိသားစုတိုင်ဝမ်ကဒီနေ့ပဲမြုပ်နှံတချို့ခဲ့ပါတယ်။တက်ခတ်မှုတွင်သူဆုံးသွားသူတွေကိုဘသူပဲဝါဆိုတာခွဲခြားနိုင်မလို့လဲမိသားစုဝင်တွေအခုညနေရဲတပ်ဖွဲ့ကဆက်လက်ကြိုးပမ်းနေပါတယ်။မိသားစုဝင်တွေဖြစ်တဲ့အတွက်ရောစာနာမှုယဉ်ကျေးမှုအရာပါတည်ဆုံးသူတွေကိုမိသားစုထံအနှံမှုအထက်ကဦးစားပေးဆောင်ရနေတဲ့အကြောင်းလဲနယူးဇီလန်နိုင်ငံရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးမိုက်ပေါ်ရှာပြောဆိုခဲ့တာပါ။မင်းည17နှစ်ခွဲအချိန်ထိတည်ဆုံးသူတွေကစုစုပေါင်း21ယောက်ကိုတရားဝင်စစ်ဆေးအတည်ပြုခဲ့ပြီးမိသားစုထံပြန်လည်အနှံမှုအစင်းသင့်ရှိနေပြီဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။တည်ဆုံးသူ50ထဲက2ယောက်ကိုတော့ဒီနေ့ပဲမေမိုရီယယ်ပတ်တုတ်တံမှာမြုပ်နှံတကြိုခဲ့တာပါ။စာပနာခန်းနောက်တော့ပြည်ပနိုင်ငံတွေကရောက်လာကြသူတွေအပါအဝင်လူပေါင်းရန်နဲ့ချီတက်ရောက်ခဲ့ကြပါတယ်။ဝန်ကြီးချုပ်ဂျက်ဆန်အာရန်ဟာလည်းခရစ်စချတ်ချ်မြို့ကကက်ရှမီးယားတပ်တန်းများကိုတွားရောက်ခဲ့ပြီးအားပေးစကားပြောကြားခဲ့တာပါ။ခန်းစားချက်တွေကိုမြို့သိမ့်မထားကြဖို့နဲ့ဝန်ထဲစရာရှိတာကိုဝန်ထဲကိုတိုက်ရိုက်သက်ဆိုင်မှုမရှိခဲ့ရင်တော့အခုညီလူတွေလို့ယူဆရင်တောင်းခံမှုလဲဝန်ကြီးချုပ်ကကြောင်းသားတွေကိုတိုက်တွန်းခဲ့ပါတယ်။